အခြေတော်ဆောင်နိုင်ငံများဖွဲ့အာဆီယံကခန့်ထားတဲ့မြန်မာအရေးအထူးတန်တမန်နဲ့အထင်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံဖို့ဖြစ်နိုင်ခြင်းမရှိတဲ့သဘောမျိုးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AFP သတင်းဌာနကိုပြောပါရယ်အမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံရေးခွင့်ပြုဖို့ကခက်ပါလိမ့်မယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက AFP ကိုကြားသပတေးနေ့မှာပြောခဲ့တာပါအရေးဝင်အဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးပါမယ်လို့လည်းဆိုပေမဲ့အထူးတန်တမန်ကိုဘယ်တော့မြန်မာနိုင်ငံလာဝင်းပြုမယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်မပြောပါဘူးအာဆီယံဖွဲ့ရဲ့မြန်မာ၏အထူးတန်တမန်ကြီးဩဂုတ်လကခန့်အပ်ခံထားရတဲ့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရွန်ယူဆပ်ဟာမြန်မာနိုင်ငံလာဝင်ရဖို့ကြိုးစားနေရဆဲဖြစ်ပြီးသူလာဝင်ရတဲ့အခါတက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပေးဖို့တောင်းဆိုထားတာပါမြန်မာအရေးလေးလာသူနဲ့သူဥမ္မောင်ဆိုးကဒေါက်ဆန်းစုကြည်နဲ့မတွေ့ဘူးဆိုရင်တော့ဘာရက်လမ်းမှထွက်မှာမဟုတ်ဘူးလို့ AFP ကိုပြောပါတယ်နှစ်ဖက်စလုံးကပြောဆိုတာကိုနားထောင်ပြီးမှသာစိတ်ဆက်ညှိနှိုင်းရေးဘယ်လိုလုပ်နိုင်မလဲဆိုတဲ့နောက်တဆင့်ကိုသူတို့ဆက်သွားနိုင်မှာပါလို့ဥမ္မောင်ဆိုးကပြောပါတယ်အာဆီယံအထူးတန်တမန်ခန့်အပ်တာကိုကြိုးဆိုတယ်လို့စစ်ကောင်စီကပြောထားပြီးအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်အတွက်ညှိနှိုင်းဆွေးနွေးနေတယ်လို့ဆိုပေမဲ့အခုချိန်ထိတော့အထူးတန်တမန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘာမှခက်ခဲမှမှပြောဆိုတာမရှိသေးပါဘူး။အာဆီယံဘက်ကအားလုံးသဘောတူချမှတ်ထားတဲ့မြန်မာအရေးအချက်၅ချက်ကိုအကောင့်အထည်မပေါ်နိုင်တဲ့အပေါ်စင်ကာပူနဲ့မလေးရှားလိုအာဆီယံဖွဲ့ဝင်နိုင်ငံတွေကစိတ်ပျက်စကားပြောထားပူပါတယ်။